အီရန်နိုင်ငံကသူ့ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ပြောင်းရနေတယ်လို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကတနင်္လာနေ့ကအထောက်အထားတွေပြခဲ့တဲ့အပေါ်ဥရောပသံတမန်တွေတော်တော်လေးတန်တရားရှိနေကြပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့တင်ပြချက်တွေအတွင်းမှာ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာရရှိထားတဲ့သဘောတူညီချက်ကိုဖျက်ဖို့အတွက်ကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသူကတိုက်တွန်းခဲ့တာပါ။ဒီပြောကြားတင်ပြချက်တွေဟာအင်ဂျီရော်နဲ့အစ္စရေးဝန်ကြီးချုပ်တို့ဇက်တိုက်ပြီးလုပ်တယ်လို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတန်တရားဝင်နေကြပါတယ်။သဘောတူစာချုပ်ကိုဖောက်ဖျက်တယ်လို့အစ္စရေးဝန်ကြီးချုပ်ရဲ့တင်းနှလာနေကပြောကြားချက်ထဲမှာတားရိုက်မပြောပေမဲ့ဒီသဘောတူညီချက်ထဲကမထွက်ပါနဲ့လို့သမ္မတထရန့်ကိုဥရောပခေါင်းဆောင်တွေအကြီးအကျယ်တိုက်တွန်းနေချိန်မှာဝန်ကြီးချုပ်နက်တန်ယာဟူကနှုတ်ထွက်အောင်ရည်ရွယ်လုပ်ပြတာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။နျူကလ িয়ার လက်နက်နည်းပညာအတွက်အီရန်အရင်လုပ်ခဲ့တဲ့ဆောင်ရွက်ချက်တွေအပေါ်အစ္စရေးဝန်ကြီးချုပ်ရဲ့တင်ပြချက်တွေကိုကြီးကြီးအားဖြင့်အီရန်အစိုးရရဲ့နျူကလ িয়ার ရည်ရွယ်ချက်ကိုအီရန်သဘောတူညီချက်နဲ့ကန့်တတ်ထားဖို့ဘလောက်အရေးကြီးတယ်ဆိုတာပြသနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြားခဲ့ပါတယ်။အစ္စရေးရဲ့တင်ပြချက်ကအီရန်သဘောတူညီမှုဘလောက်လိုအပ်တယ်ဆိုတာထပ်ပြီးတော့အားဖြည့်ပေးလိုက်တာပဲလို့ပြင်သစ်နိုင်ငံခြားရေးဌာနပြောခွင့်ရသူကလည်းပြောပါတယ်။တခါဒီဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကတော့နတန်ယာဟူရဲ့ပြောကြားချက်တွေကြောင့်တော့သဘောတူညီချက်တွေအတိုင်းအီရန်လိုက်နာခြင်းရှိမရှိဆိုတာမေးခွန်းထုတ်ဆရာမလိုဘူးလို့ပြောကြားခဲ့ပါတယ်။